ဒီပိုင်းပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဆက်ဆက်နေတဲ့တမိုင်းကြောင့်ကိစ္စတွေအားလုံးကိုမြန်မာနိုင်ငံပြင်ပကလူအနေငယ်လောက်နဲ့မြန်မာနိုင်ငံတွင်းမှာတော့မှလူအနေငယ်လောက်ပဲသတိထားမိကြပါတယ်။ဒါကြောင့်ဒါကပြင်ပကဘာအတွက်တည်းမကပါဘူး။နိုင်ငံတွင်းကကျမတို့လူလူအနေနဲ့လည်းဘာဖြစ်နေလဲ၊ကျမတို့လို့ဆောင်တာတွေကဘာကြောင့်လုပ်တယ်ဆိုတာနားလည်ဖို့လိုပါတယ်။အရေးကြီးဆုံးကကျမတို့လူလူနားလည်တင်တာပါပဲ။ဘာကြောင့်လဲဆိုတော့ရေရှည်မှာကျမတို့နိုင်ငံရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုကျမတို့ပဲထိန်းသိမ်းရမှာပါလို့ဒေါ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြောပါတယ်။ဂျပန်ခြေဆိုင် NHK သတင်းဌာနနဲ့ငါးနှစ်နီးပါးကာလအတွင်းပထမဆုံးအကြိမ်ဖြစ်တရားတွေ့ဆုံဝေမျှကမ်းမှာဒေါ်ဆန်းစုကြည်ကအဲ့လိုပြောသွားတာကို NHK သတင်းဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတာပါမြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုနေရာရင်းပြန်ပို့ရေးကိစ္စပေါ်အစိုးရနဲ့ကုလသမဂ္ဂဖွဲ့စည်းပေးကြဗိုလ်ဒူးနေကပဲနားလည်မှုစာချုပ်လော MOU တစ်ခုကိုလက်မှတ်ရေးထိုးထားပြီးအဲ့ဒါနဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်ကကျမတို့လို့ဆောင်ရမယ့်တာဝန်တွေကို MOU မှာပါတာတွေနဲ့အညီလို့ဆောင်ထားပါတယ်MOU ကိုလေ့လာမယ်ဆိုရင်ကျမတို့လုဆောင်နေကြတွေကိုကြည့်မယ်ဆိုရင်ကျမတို့တာဝန်တွေကိုကျမတို့လုဆောင်ထားတယ်ဆိုတာတွေ့မယ်လို့ကျမယူဆပါတယ်ဆိုပြီးပြောသွားပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်ကစစ်တပ်ရဲ့လွှမ်းမိုးမှုကတိတ်ကိုအားကောင်းပါတယ်လွှတ်တော်တွေမှာကိုယ်စားလှယ်နေရ25ရာခိုင်နှုန်းကိုစစ်တပ်အတွက်ရထားပါတယ်ဒါဟာကျမတို့ရင်ဆိုင်ရမယ့်အခြေအနေတွေထဲမှာနောက်ထပ်ပါရှိနေတဲ့အနေအထားပါအဲ့ဒါကလည်းဖြစ်ရိုးဖြစ်စဉ်သဘောပါပဲဘာကြောင့်လဲဆိုတော့ရှင်ပြောသလိုကျမရှင်းပြထားသလိုကျမတို့ကဒီမိုကရေစီအပြည့်အဝရှိတဲ့လူ့အဖွဲ့အစည်းတခုမဖြစ်သေးပါဘူး။ကျမတို့ရဲ့အခြေခံဥပဒေဟာအပြည့်အဝဒီမိုကရေစီနီးကျမဟုတ်ပါဘူးလို့ပြောသွားပါရစေ။